ာရီပြက်တယ်။သမာဓိမရှိတော့အညာလည်းမဖြစ်နိုင်ဘူး။ဒါကြောင့်စာမကြည့်ရဘူး၊စာမေးရဘူးဆိုတာကိုနောက်နိုင်ငံသားတွေအတွက်အထူးသတ်မှတ်ထားရတယ်။ဒါကိုသူတို့စိတ်ထဲမှာတော်တော်လေးဆက်ကြပါလေ။ဒါလည်းဆောက်လောက်ပါပဲ။နောက်ကြတော့တောင်းမလေးကြမဖြစ်ကြပါဘူး။ခေါင်းကဒီလာပဲတိုင်တော်တရားဟောပါတဲ့ဥပိတုမာလာဘိဝန္တပြောသွားတာကိုကြားလိုက်ကြတယ်မို့လား။သာသနာ့ဤတာမာဝရင်းကသူနဲ့တူအားထုတ်တဲ့အမေရိကန်ကမစ္စရာဒူဘောရဲ့အကြောင်းကိုသတိပြုကြရမို့လား။အဲဒီမစ္စရာဒူဘောကတော်တော်ကိုအာဝဇ္ဇရာကောင်းပါတယ်။အမနာတော်တဲ့ပုဂ္ဂိုလ်ပါပဲ။သူအားထုတ်တာ9လလောက်ကြာသွားပါတယ်။ဗြဟ္မာကလူနဲ့စပြီးအားထုတ်တယ်။နောက်ဝိပဿနာတရားတွေကောင်းကောင်းပြည့်စုံပြီလို့အဲ့ဒါကျင်းလာတော့တဲ့အခါမှာရဟန်းဟုတ်ပြီးတော့လဲဆက်လက်အထုတ်သွားပါတယ်။လူကစိတ်တိုင်းစိတ်တိုင်းကိုလိုက်ပြီးမပြတ်ရှုရတဲ့ဒီသတိဓာတ်တရားလို့ဟာအင်မတန်ကောင်းတဲ့အကြောင်းသူတို့ရဲ့ဥရောပအမေရိကန်နိုင်ငံတွေမှာလောကီပစ္စည်းတွေနဲ့ကျွဲဝါပြည်စုံနေပေမဲ့လို့ဒီလိုစိတ်ကိုပြည့်ပြင်းတဲ့ဤကမရှိတဲ့အတွက်လူတွေမှာယာဂိုင်နှုန်း60ကျော်လောက်ကသိစင်းရနေတဲ့အကြောင်းများကိုသူကပြောသွားပါတယ်။သူမကြီးကကြံသွားလို့ဝေရောက်တဲ့အခါမှာလဲဒီသီဝိဒံကမ္မထာကြီးကိုညင်ကြပြတာပြီးတော့သူ့မိတ်ဆွေတွေသူ့လူမျိုးတွေကိုသိချမ်းသာအပြုပြင်ပေးမယ်ဆိုတဲ့အကြောင်းလဲအာရဝမ်းမာနဲ့ပြောသွားပါတယ်ဘယ်လောက်အောင်မြင်မယ်ဆိုတာကတော့သူ့စီကသတင်းကြမှာဆုံးပြရမှာပဲဒီသီဝိဒံရှိမှနေကဘယ်သူဖြစ်ဖြစ်တကယ်အာထုတ်ကြည့်ရင်မစ္စရာဒူဘောလိုပဲစိတ်ကိုတကယ်ချမ်းသာရတဲ့တရားပဲဆိုတာကိုယ်တိုင်သိရပါတယ်အမြဲတမ်းကောင်းတဲ့တရားပါပဲ။ဒါကြောင့်ကာမဝိတ္တအစရှိတဲ့ကြံစည်မှုတွေဖြစ်ပေါ်လာရင်လက်မခံပဲနည်းနည်းရှုမှားပြီးပဲရမယ်တဲ့။အဲဒီလိုပဲလားအလိုက်အရိယဝါဒလုပ်ငန်းစဉ်တွေမှာမိရတပါးပါပဲ။မိဝဲဒီခံရှောင်းပယ်လန်းလေးဓာမိရများဆိုတဲ့မိရ၄ပါးအရိယဝါဒတရားကတော့နားလည်လောက်ပါပြီ။ငင်္ဂ၅ပါးအဲ့ဒီမိယာလေးပါးကိုမိပြီးတော့ဖြစ်တိုင်းမှရှိသတိပြုစောင့်မှုအစဉ်သာဆိုတဲ့အရိယာဝါဒယဓဝါ6ပါးကပေါ်လာကြမြတ်ကိုမပြလိုက်ပြီးရှုမှနေတော့ရှင်းစွာဘာကိုတွေ့ရသလဲဆိုရင်နိဝရဏ5ပါးဆိုတဲ့တရားစိုးတွေကိုတွေ့ရတတ်တယ်အာထုစပုဂ္ဂိုလ်မှာသတိနဲ့သမာဓိကအာမကောင်းနေတဲ့အတွက်စိတ်ကိုကောင်းကောင်းမထိနိုင်သေးဘူး။ဒါကြောင့်စိတ်ကသူ့သွားနေတဲ့အာယုံတွေစီကိုကြီးသွားနေရတယ်။အဲ့ဒါတည်းဟာရှင်မမှုဘာဝနာကိုတားမြစ်တဲ့အတွက်သူတို့ကိုနိဝရဏလို့ခေါ်တယ်။အဲ့ဒါတွေကိုရှင်မပြီးပယ်ရတယ်။မပယ်ရင်သူတို့ကနိဗ္ဗာန်မဲ့ဖို့ကိုမသွားနိုင်အောင်တားမြစ်ထားရတယ်။ဒါကြောင့်မြတ်စွာဘုရားကသင်္စင်ငါဝိဘိနောအင်္ဂါ၅ပါးကိုပယ်ပြီးဖြစ်ရမယ်လို့ပထမဆုံးအရိယာဝါဒကိုအကျဉ်းချုပ်ဟောထားပါတယ်။အဲ့ဒါအကျယ်ဝေဘာမူကတော့ကထင်းစာဒိဋ္ဌိဘိက္ခုသင်္စင်္ဂဝိပ္ပိနောဟောတိဘိက္ခုရေယံတို့ဘိက္ခုယံဤဘိက္ခုသံဃာဘိက္ခုရှင်မြင်သောပုဂ္ဂိုလ်သည်ဘိက္ခုကိလေသာကိုဖြစ်စည်းရသောပုဂ္ဂိုလ်သည်ကထင်းစာဘေပုံပဲဤဖြင့်သင်္စင်္ဂဝိပ္ပိနောအင်္ဂငါးပါးကိုပယ်သည်သည်ဟောတိဖြစ်ပါသည်နည်းနည်းတဲ့ဒါကအကျေဝိဗံပြတော်မလို့မေးခွန်းထုတ်လိုက်တာရေဝိဗံမူကတော့ဒိတာဘိက္ခေဘိက္ခုနောကာမိသံနောဘိနောဟောတိယာပါတော်ဘိနောဟောတိဒိနာမိတံဘိနာဟောတိဩရိဇာကုကုသံဘိနာဟောတိဝိသိကိစ္စာဘိနာဟောတိဘိက္ခေယံတို့ဒိတာဤသာသနာတော်၌ဘိက္ခုယံဤအာဒိတာဤသာသနာတော်၌ဘိက္ခုနောယံဤဘာသံရာဘိကိုရှုမြင်သောပုဂ္ဂိုလ်သည်ဘာကိလေသာကိုဖြစ်စီရသောပုဂ္ဂိုလ်သည်ကာမိသန္တာကာမိသန္တာကိုဘိနောပေအပြီးဟောတိရှိ၏ကြာပါတော့စိတ်ရဲ့စိတ်ဆုံးမှုကြာပါတော့ကိုဒိနာမေယံခိုင်မဲ့ခြင်းဝိရိနာမေယာကိုဩရိဇာကိုယ်သံပြမဲ့ပူပန်မှုကိုဝိသိကိစ္စာယုံမှားတွေ့တော်မူကိုဘိနာပေအပြီးဟောတိရှိ၏ရှင်ယုတ်ကတော့ဝိရဏ၅ပါးတရားစိုးတွေကိုပယ်ရမယ်လို့ဆိုလိုပါတယ်ဒီနိဝရဏ၅ပါးပယ်ဖို့ကတော့အစဉ်အတိုင်းဆောင်ဘုတ်ကလေးတွေဆိုပြီးရှင်းပြသွားရမယ်။ပထမဆောင်ဘုတ်ကမြစ်သက်လိုခြင်းကျွေးမိခြင်းအလင်းပဲပြောက်လေတဲ့။ကဲဒါကိုဆိုကြရမယ်။ မြစ်သက်လိုခြင်းကျွေးမီတင်အလင်းပဲဖြောက်လေဆိုလူကြီးနဲ့သဘောပဲကာမလူကြီးနဲ့သာနာလူလာတဲ့နှစ်သက်တယ်ကာမောအာယုန်နေနဲ့စာပြီးနှစ်သက်လူကြီးနဲ့သဘောကိုကာမေသာနာဆိုတယ်ကာမဂုဏ်တွေဆိုတာလူကြီးကြားလို့ပါပဲသူကလည်းလူကြီးငါကလည်းလူကြီးလူတိုင်းကလူကြီးနေတဲ့အရာဝတ္ထုတွေပါပဲစားကြလေးဆိုတော့လူတွေကနှစ်သက်လို့စားခြင်းလို့စားရအောင်တမင်ပြုမြင်ပြီးထားတယ်ဒီထဲမှာမြေကောင်ကရောက်လာတယ်။သူကလည်းနှစ်သက်တယ်စားကျင်တယ်။ဘောဆိတ်လူတွေကရောက်လာကြတယ်။သူကလည်းနှစ်သက်ကြစားကျင်ကြတယ်။ဒါကြောင့်ဒီကောင်နဲ့မလာနိုင်အောင်လုံးလုံးချုံချုံဖုတ်ထုတ်ထားရတယ်။လူကစားတော့နေရမှာလည်းသူတို့ကဝင်းဝင်းပြီးစားလိုက်သေးတယ်။ဒါကြောင့်ဒီလိုအများတင်တာကလူချင်းတွေရဲ့အရာဝတ္ထုတွေကိုကာမဂုဏ်လို့ခေါ်ပါတယ်။ကြည့်လို့ရှိလို့ကောင်းတဲ့အသင်အာယဝတ္ထုတွေနာထောင်လို့ကောင်းတဲ့အပာအာယဝတ္ထုတွေအနံကောင်းအာယဝတ္ထုတွေအရသာကောင်းအာယဝတ္ထုတွေတိရှိကြီးကအာယဝတ္ထုကောင်းတွေဒါတွေဟာသူတော်ကလူချင်းနေကြတာတွေပဲဒါကြောင့်ကာမဂုဏ်လို့ခေါ်တယ်ဒီကာမဂုဏ်ကိုအပြစ်ပြတဲ့ဥပမာကတော့ဒါရင်းနဲ့ပြပါတယ်တဲ့သားရဲတစ်ခုကိုသံဃာကခြိသွားတဲ့ဆိုရင်အဲဒီစုံကိုအခြားစုံတွေကဝိုင်းပြီးထိုးကြစိတ်ကြတယ်။အခြားစုံတွေကသူတို့လည်းသားရဲကိုစကြင်ကြလို့လိုက်ပြီးထိုးကြစိတ်ကြတာပေါ့။အထိုးစိတ်ခံရပါမလားလို့ပြီးမခံနိုင်တဲ့အခါမှာသားရဲကိုခြိထားတဲ့စုံကသားရဲကိုပြစ်ချလိုက်ပါရောတဲ့။ဒီတော့တခြားစုံကောင်ကအဲဒီသားရဲကိုကောက်ယူပြီးဖြူသွားကြတယ်။အဲဒီဆောင်ကလည်းအခြားဆောင်တွေကမိတူရဲ့ဝိုင်းပြီးထိုးကြဆိတ်ကြကြတယ်။မခံနိုင်တော့အဲဒီဒုတိယဆောင်ကလည်းသားတွေကိုလှုပ်ချလိုက်ကြတယ်။ဒီလိုဖြင့်သားတွေကိုကောက်ယူတဲ့ဆောင်တိုင်းဟာအထိုးစိတ်ခံရတယ်။သားတွေကိုလှုပ်ချလိုက်မှပဲသက်သာရပါတယ်တဲ့။အဲဒါဟာဘာကြောင့်လဲဆိုတော့သားတွေကိုဆုံးတိုင်းကနှစ်သက်လူချင်းနေကြလို့ပါပဲ။ကာမဂုဏ်တွေဆိုတာကလည်းဒါလိုပါပဲ။လူတိုင်းလူတိုင်းကလူချင်းနေကြတာနဲ့အဲဒီကာမဂုဏ်ဥစ္စာပစ္စည်းတွေသိမ့်ပိုက်ထားတဲ့လူကိုလူကလူတွေကထိုးဆိတ်ပြီးလူယူဖို့အားထုတ်နေကြတယ်။ဟုတ်တယ်။အခုလောကမှာလူတွေကဒီလိုလုပ်တွေကိုလုပ်နေကြတာပဲ။ဒီရောက်နေဒီရောက်တိုက်ကြခိုက်ကြတယ်တဖွဲ့နဲ့တဖွဲ့တိုက်ကြခိုက်ကြတယ်တပါးဒီနဲ့တပါးဒီတိုက်ကြခိုက်ကြတယ်တနင်္ဂနွေနိုင်ငံတိုက်ကြခိုက်ကြတယ်ဆိုတာတွေဟာဒီကမကုန်းတွေအတွက်ကြီးပါပဲဒါကြောင့်ဒီကမကုန်းကိုပညာရှိတွေတော်ကောင်းတွေကကဲရချုပ်ချပြီးတော့ဆွံ့ပယ်ကြပါတယ်ဒါပေမဲ့ကမကုန်းရဲ့အပြုကမမြင်နိုင်တဲ့လူတွေကတော့ဒီကမကုန်းကိုပဲအများတို့ကြီးလို့ပြီးစားနေကြပါတယ်အခုခုလူတွေဟာရင်းအတော်ကိုလုံလုံကြဲကြဲနမောနေကြပါတယ်ဒီသာမဂုဏ်တွေနဲ့ပြည့်စုံရင်လောကနိဗ္ဗာန်လို့ထင်ပြီးတော့ကုသိုလ်အကုသိုလ်ကိုတောင်နှလုံးမသွင်းနိုင်တော့ပဲကြာရာနည်းနဲ့ရှားနေကြပါတယ်ဒီလိုလူချင်းစီရမမောစီရတွေဖြစ်တဲ့အတွက်အဲ့ဓာတွေကိုကာမဂုဏ်လို့ခေါ်ပါတယ်ဒီထက်မှအခင်းအာယုံဆိုတာကမျက်စိနဲ့မြင်ရတဲ့အစင်းရုပ်ကလေးတက်တက်ကိုသာဆိုလိုတာမဟုတ်ဘူးအဲဒီလှပါတဲ့အစင်းရဲ့ဒီရာဖြစ်တဲ့မိမယောက်ျားတက်ရှိလူပုဂ္ဂိုလ်တွေရောအဝတ်အထည်အစရှိတဲ့အပေါင်းအဆောင်တက်မဲ့ဝတ္ထုပစ္စည်းတွေရောအကုန်လုံးပါပဲအပါအယုဆိုတာမှလည်းထို့တူပါပဲသူတို့သာသာပြောဆိုတဲ့ပုဂ္ဂိုလ်တွေရောအဒီအမုတ်ဒီရာဝတ္ထုပစ္စည်းတွေရောအကုန်လုံးပါပဲအနတ်ဆိုရမှာလဲ အမှုတော်ငါးပါးရောအဲဒီမှာလူလိန်ထားတဲ့လူတွေရောအကုန်လုံးပါပဲအရသာကြတော့စားကောင်းတောက်ဖွဲ့တွေရောအဲဒီစားဝယ်ကိုချက်ပြုတ်ပြုံးပေးတဲ့လူတွေရောအကုန်လုံးပါပဲအတွေ့အကြုံဆရာမလဲတွေ့ထိနိုင်တဲ့ဥရနေရအဝတ်အထည်အသုံးဆောင်တွေမှစယူမိမယောက်ျားလူပုဂ္ဂိုလ်တွေရောအကုန်လုံးပါပဲအတူတူပြောရရင်လူရှင်မြတ်တဲ့ဆရာတွေဘုရားများကိုကာမဂုဏ်လို့ခေါ်ပါတယ်အဲဒီကာမဂုဏ်ကြာရေးသုံးဆောင်ခံစားရေးနဲ့စားပြီးကြားပြီးနေတာလူချင်းနေတာနှိမ့်တဲ့နေတာကိုကာမသန္တာနိဝရဏလို့ခေါ်ပါတယ်အဲဒီကာမသန္တာကိုကျင့်နေတူတယ်လို့မြတ်စွာဘုရားကဟောထားပါတယ်နှိမ့်တဲ့လူချင်းမှုကာမသန္တာရှိနေတဲ့သူကိုလည်းယုံကြည်တင်နေတဲ့သူနဲ့တူတယ်လို့ဟောတာပါပဲ။ဒါကြောင့်ရှင်းတင်နေရင်ရှင်းကိုမြန်မြန်ဆက်ရသလိုဒီကံဆန္ဒရှင်းကိုလည်းမြန်မြန်ပြောရမယ်လို့လည်းသက်သာဘုရားကညွှန်ပြထားခဲ့ပါပဲ။အဲ့ဒါကိုဘုန်းကြီးကတို့ချုံးပြီးတော့မြစ်သက်လူချင်းကျူးမြီခြင်းအလင်းတဲ့ကြောက်လေလို့ဆောင်းမုတ်ကလေးရှင်းထားပါပဲ။ဒီခေတ်ကာလအရုံးကကျွေးမြင့်နေတဲ့သူပါကျွေးရှင်ကိုယူလို့ရတယ်ဘယ်လာဘယ်ရကြရင်ပြန်ဆပ်ပါမယ်လို့သတိစကြုတ်ထားတဲ့အချိန်ရောက်လို့မဆပ်နိုင်ရင်အဲဒီကျွေးရှင်ကျွေးရှင်ကိုဖောက်ရရရနဲ့တောင်းပန်ရတယ်ကျွေးရှင်ကလည်းသူ့သူ့ကိုရကြင်ဓမ္မရုံးနဲ့မရတော့သူဆိုးပြီလိမ့်မယ်အဲဒီလိုစိတ်ဆဲပြီးမှမဲပြောဆိုရင်းနဲ့ဒီပြင်နေတဲ့သူကပြန်လာပြီးမပြောဘူးငုံပြီးဖမ်းနေရပါတယ်တဲ့ဒါကသိဖြစ်တုန်းကဖြစ်ပုံပါပဲယခုကမှတော့ပြည်ညောင်းလေးတွေကများနေလို့ရွေးချင်လို့ယူတရားသေးသလားယူတရားတော့ဘူးလားဆိုတာမပြောရပါဘူးဘုန်းကြီးတော်လောကကြီးတော်ဘယ်မကြွခြင်းဘူးအဲဒါယခုကမှယူတရားသည်ဖြစ်စေယူတရားသည်ဖြစ်စေဒါပါတော့ဘုန်းကြီးကပြောနေတဲ့ဥပမာကတော့တရားလေးတွေကစားပြီးရှင်းရှင်းကအကြောင်းပြပါပဲအဲဒီရှင်းရှင်းတုန်းကတော့ရွေးတင်နေတဲ့သူဟာရွေးရှင်ကိုအမြဲတမ်းခါရယူရပါတယ်နောက်ထပ်လူငင်းနဲ့လူရကုနဲ့ရအောင်ယူသေးသေးလူလေးစားစားအထူးဂရုပြုပြီးတော့နေရပါတယ်အကျိုးဆက်ပြီးတော့နောက်လဲယူရမလိုဘူးဆိုရင်တော့ရွေးရှင်ကိုခါရယူတွေကိုမလိုတော့ပါဘူး။ကာမသန္တာဆိုတဲ့အနိရမတရားကလည်းအဲဒီကျင်းနဲ့တူပါတယ်။ကာမသန္တာနဲ့လူချင်းနှစ်သက်နေရင်ပြည့်တင်နေတာနဲ့တူပါတယ်။ဘယ်လိုလဲဆိုတော့ပြည့်တင်နေတဲ့လူကကျူးရှင်ကိုခါရယူတွေရတယ်လို့ပဲလူချင်းနှစ်သက်နေတဲ့လူကလူချင်းနှစ်သက်တဲ့အာယဝတ္ထုကိုယူသိနေရပါတယ်။များများယူနှစ်သက်ကျင့်ခြင်းလေးလေးညာညာကြီးယူရရလေးလေးပါပဲအလွန်မြန်နိုးနေတဲ့ပုဂံကလေးဆိုတော့အဲ့ဒါလေးမကွဲမပြေအောင်အမတယူရရတယ်ရွှေငယ်လို့လဲစာဖိုးတာပြုပြီးဆိုရင်ဘာပြီးလို့ယူရရသေးတယ်အမတလုံးလုံးနဲ့တရတဲ့ထည့်ပြီးတော့တော့ရထတာခတ်ပြီးတော့ဘယ်နဲ့ယူရသူသိမ့်ထားရတယ်ဘယ်နည်းပြောတဲ့ကိစ္စရှိလို့အဖိုးတာဟိုကလေးဟိုသွားတယ်ဆိုရင်ဟိုကြတော့ပန်းကြတဲ့နေရာကောင်းကိုရွေးပြီးထိုင်ရတယ်။နေရာကောင်းကလည်းမကြည့်ဘူးဆိုရင်ထိုင်မှုရတာအောင်ဖက်ပြီးနေရတယ်။အဲ့ဒါဘာကြောင့်လဲဆိုရင်ကိုယ်ကအဖိုးတော်ဟိုကိုမြန်နိုးနေလို့ယူသိနေရတာပါပဲ။အခုပြောခဲ့တာတွေကတော့အသုံးဆောင်တဲ့မဲ့ဝိသုပစ္စည်းတွေလည်းရှိပါသေးတယ်။တသီလူပုဂ္ဂိုလ်တွေကြမှာဒါပြုလို့ရတာ။တသီလူပုဂ္ဂိုလ်တွေဆိုတာတခြားလူတွေမဟုတ်ပါဘူး။မိမိတို့အိမ်မှာအတူတူရှိနေကြတဲ့အိမ်လူရဲ့အိမ်သားရဲ့အဲ့ဒါတွေပါပဲ။သမီးခင်မောင်ချင်းများတို့နဲ့တို့ချင်းများလို့နေကြတဲ့အတွက်တို့ကိုယ်တို့အမတန်လေးကြည့်နေကြရတယ်။အပြောဆိုရင်လည်းအမတန်ယူဆိုင်ကြရတယ်။တစ်ခါတည်းရှိတဲ့သူကစိတ်ဖူးသွားမှာကိုအမတန်ဆိုရင်ကြရတယ်။နင်းနေမရတရားကပို့ပြီးချစ်တယ်ဆိုရင်အဲ့ဒီအချင်းကြီးတဲ့သူကပို့ပြီးတော့ယူနေရတယ်။ဒါကတော့ဘုန်းကြီးတို့ကသာဝေသဘောနဲ့ပြေးစားပြီးပြောရတာပါပဲ
သူလောကမှာတို့ရတဲ့တရားဓမ္မတွေကပို့ပြီးပြီးမှာပါ။အဲဒီလိုမြတ်တဲ့များလို့အပ်တဲ့သိစိတ်တဲ့အာယုံတွေကိုရိုးရိုးနေကြတာဟာကျေးဇူးရှင်ကိုရိုးရိုးနေကြတာနဲ့ဒီပါလေတဲ့။ဘယ်သူ့ကိုမှဘယ်ဟာကိုမှမြတ်တဲ့ခင်မင်းမရှိဘူးဆိုရင်တော့ဘယ်သူ့ကိုမှဘယ်ဟာကိုမှယူသေးလို့မလိုတော့ပါဘူး။အဲဒါကျူးဆက်ပြီးတဲ့အခါကျေးရှင်ကိုမယူသေးရတော့တယ်လို့လွတ်လပ်သွားတာပါပဲ။ဒါကြောင့်တရားတို့နေခိုင်းမှာဒီကုန်တရားကိုနှစ်သက်လူချင်းမှုဖြစ်လာရင်အဲ့ဒါကိုနှစ်သက်တဲ့လူချင်းနဲ့စသည်ဖြင့်ကျူးမပြီးတော့ပယ်လိုက်ရမယ်။အခုဘုန်းကြီးပြောနေတာကတရားထုတ်နေခိုင်းမှာကျူးမဖို့ပြောနေတာနော်။အိမ်မှာလောကီကိစ္စတွေနဲ့ကြောင်းညာဆိုင်နေတဲ့အခါမျိုးမှာကျူးမဖို့ပြောတာမဟုတ်ပါဘူး။တရားအားမထုတ်ပဲအလုံးနေတဲ့အခါတွေမှာတော့မြစ်တဲ့လူမျိုးတွေကိုလိုက်မှတ်နေရမယ်ဆိုရင်ဘယ်မှာဖြစ်နေတို့အဲ့ဒါကတော့ဖြစ်နေပါဘူးဒါကြောင့်တရားနှလုံးသွင်းအားထုတ်နေတဲ့အချိန်ကိုသာပြောနေပါတယ်ဒါကြောင့်စိတ်တိုင်းမှာယူတည်ပြုစောင့်မှုအစဉ်သာဆိုတဲ့အရိယဘာသာလုံးပါးစဉ်ကဒွါးချောက်ပါပေါ်လာတဲ့ညကမပြလိုက်ပြီးရှိမှနေရင်မြတ်တဲ့လူဉာဏ်မှုတောင်းတမှုဉာဏ်မှုဖြစ်ပေါ်လာရင်အဲ့ဒါကိုမြတ်တဲ့တယ်မြတ်တဲ့တယ်စသည်ဖြင့်ရှင်မပြီးတည်းရမယ်။အဲဒီလိုရှင်မလိုက်ရင်မြတ်တဲ့မှုကပျောက်သွားပါလိမ့်မယ်။ဒါပေမဲ့တမာရီကအာမရှိသေးရင်တော့တစ်ချက်တစ်ချက်လောက်ရှင်မယုံနဲ့မပျောက်တာလည်းရှိတတ်ပါတယ်။တစ်ချက်တစ်ချက်နဲ့မပျောက်သေးရင်ဘုန်းကြီးလေးချက်မှပေါ့။ဒါအနေနဲ့ပြောခြင်းရင်လည်းမာရွေဆေချက်မှပေါ့အဲ့ဒါလည်းမပြောက်သေးရင်အချက်20 30စသည်ဖြင့်ကြောင်းမချင်းမှပေါ့တရားအားထုတ်တယ်ဆိုတာဟာကိလေသာတွေနဲ့စစ်တော့ရတာပဲစစ်တော့ဒီလိုပဲသဘောထားပြီးတော့မကျော်ပဲအပြင်းမှနေရင်နောက်ဆုံးကြတော့ကြောက်သွားပါလိမ့်မယ်ဒါဘုန်းကြီးတို့အတူနဲ့ပြောနေတာမဟုတ်ပါဘူးလက်တွေ့စမ်းသပ်ဖို့ပြောနေတာပါမပြောင်းချင်းမှမယ်လို့စွာတင်းပြီးတော့မပြတ်မှနေရင်နောက်ဆုံးကြတော့ကြောက်တော့ပါတယ်။အဲဒီလိုကြောက်သွားတဲ့အခါကျတော့အစပထမကမြတ်တဲ့ဗာဟာမူကလေးဖြစ်ပေါ်လာခဲ့တဲ့လမ်းစာကလေးတောင်ပြားပြီးဆင်ရင်ကြည့်တာတောင်မြတ်တဲ့ဗာဟာမူဟာပြားမပေါ်လာပဲငြင်းနေတတ်ပါတယ်။ဒီနေ့သားကိုပေါ်ရမူမှာတော့အကောင်းဆုံးပါပဲ။ဒါကြောင့်မြတ်တဲ့လူချင်းကျွေးမူခြင်းအလင်းပဲဖြောက်လေလို့သာမုကဆိုထားပါတယ်။မြစ်တဲ့လူတင်တဲ့ကျွေးမူတင်းနေရင်အဲ့ဒါလေးကိုပယ်ဖြောက်လိုက်ပါတဲ့မပယ်ဖြောက်ရင်ဘာဖြစ်တယ်လဲလို့ဆိုတော့အရိယာတွေနေရင်တော့နေရတာပေါ့ပယ်ဖြောက်လိုက်ရင်တော့အရိယာတွေနေရင်တော့ရောက်နေနေပါတယ်ဒါကြောင့်အဲ့ဒီမြစ်တဲ့လူချင်းတဲ့ကျွေးမူစိတ်ကလေးကိုရှုပြီးပယ်နိုင်တဲ့အချိန်မှာပြေးသွားမယ်ဆိုရင်အပယ်လေးပါးကိုမရောက်နိုင်ဘူးအပေသေးကလုံလုံသွားပါတယ်အဲဒီမြစ်တဲ့လူချင်းနဲ့ယုတ်တန်လာနဲ့ဒေသွားရင်တော့အပေလေးပါးကိုကြောက်ရွံ့သွားရတယ်ဆရာဘာကြောင့်လဲလို့ဆိုရင်ဥရုဇင်းနေအိမ်မှာနေနေလို့ပါပဲဥရုဇင်းနေအိမ်ကမလုံလို့မလုံလို့လို့ပါပဲအမိုးကမလုံးလုံးနဲ့အိမ်မှာဖြစ်စေမိုးကမရှိတဲ့ကိုင်းမြေမှာဖြစ်စေနေတဲ့သူဟာမိုးရရင်လဲဆိုချင်မယ်နေပူရင်လဲပူလောင်မယ်လေလာရင်လဲလေထိမယ်သံဃာပြောက်ကဘယ်လိုတို့တို့အရန်ပြလိုက်ရင်လဲမတော်တဆချိန်မှာသွားမယ်မွေလိုကင်းလိုလဲကြိုက်သွားနိုင်တယ်အဲဒီလိုဘေးမျိုးမျိုးတွေရောက်နေပါတယ်ဒါလိုပါပဲဘုရင့်ရှင်တွေအိမ်မှာနေရင်အပေလေးနဲ့အပေသေးလေးနဲ့တွေ့ရတာပါပဲ။ညစွာပြည့်လက်တော်ကာလတုန်းကအကျဉ်တုဒ္ဒာဆိုတဲ့ယဟန်တော်တစ်ပါးအဝတ်ထည်တန်ခါတစ်ခုကိုမြာစဘူးထူးရတဲ့အတွက်အဲ့ဒီသင်္ကန်းကိုအလုံးနဲ့တည်းများလို့နေပါလေတဲ့။မြစ်တည်းများလို့နေရဆိုတာကာမိက္ခာနာပဲ။အဲ့ဒီကောင်ကအဲ့ဒီသင်္ကန်းကို ်မေတ္တာငါဝုမယ်လို့ယူရပြီးတော့သင်္ကန်းသားပေါ်မှာတင်ထားပြီးစိတ်ထဲအလိုနှစ်သက်မြန်လို့နေတဲ့အဲဒီလိုနှစ်သက်မြန်လို့နေတော့ညချိန်မှာရုပ်ပြယောဂဖြစ်ပြီးတော့ဉာဏ်တော်မူသွားကြပါတယ်တဲ့ဒီဘုရားလေးမှာသီလဘက်ကတော့ဘာမှချွင်းချက်မရှိပါဘူးဘာမှစင်ကြယ်နေပါလေဒါကြောင့်သီလအလိုအားဖြင့်ဆိုရင်သေပြီချမ်းမြေမှာနတ်ပြည်ကိုရောက်ဖို့ပါပဲဒါပေမဲ့သူ့မှာသင်္ကန်းကိုနှစ်သက်မြန်လို့နေတဲ့ကာမဆာရမြေရဏကကြည့်နေတဲ့အတွက်သူ့သင်္ကန်းမှာပဲတန်းဖြစ်သွားကြပါတယ်လူကတန်းဖြစ်သွားတယ်ဆိုတော့အံ့ဩစရာပဲဘုန်းကြီးတို့ရှင်တို့မှာကတိကတ္တပြောရတဲ့တရားကြီးပြောရှိတယ်လူကဆရာဘုရားစဉ်းစားကြပြီးပြောရတယ်ဘုသူတာမရှိတဲ့သူရနာလူတွေသူဝိနေရမှာသူကဝင်ရောက်ပြီးဇွေစွာပြောင်းအမှန်တန်ပြောရတယ်သူပြောပုံကဟေ့ဤကြကွဆိုပြီးဉာဏ်မှာအကြောင်းလေးတွေရေးပြတယ်ဟောဒီအကြောင်းချေကြီးအရှင်ကြီးကွဒီအကြောင်းလာကတော့လူကွဒီအကြောင်းသူလေးကတော့သမီးကွလို့ပြောတယ်သမီးကဆိုတာဒီအောက်ရမှာရှိလို့မရပါဘူးအထက်ရမှာရှိပါတယ်ဒီကောင်လေးတွေကမြေထဲမှာကပ်ပြီးနေတယ်အထက်လောက်ပဲရှိပါတယ်ယမရာသိနေတဲ့ကောင်လေးပါပဲမျက်စိကောင်းတဲ့လူမှဒီကောင်ကိုမြင်နိုင်ပါတယ်လူသားတွေကဒီကောင်ဝင်းကျဲနေရင်မြင်းမြင်းမြင်းမြင်းနဲ့ယမရာနာပါတယ်ဒါကြောင့်အဲဒီတကကြီးကသူ့ကသင်ဦးသေးရင်ကမြင့်မြီကောင်လေးဖြစ်နိုင်ပါမလားကမြင့်မြီကောင်လေးကသေရင်တော့သင်ဦးဖြစ်နိုင်ပါမလားလို့မေးတယ်လူဆိုလာတာကတော့သင်္ကောင်ကြီးရဲ့အသက်လေးပြာကအကြီးမြင့်လို့ကမြင့်မြီကောင်ရဲ့ကိုယ်ကလေးထဲမှာဆက်မမလားကမြင့်မြီရဲ့အသက်လေးပြာကသိငယ်နေလို့သင်္ကောင်ကြီးရဲ့ကိုယ်ထဲမှာဝင်ဖြစ်ရင်ပြန့်နှံ့ပါမလားလို့ဆိုလိုပါတယ်ဒီလိုမျိုးကနေဟာသုတမရှိတဲ့လူမျိုးကိုသင်္ကန်းထင်မှဝိသိကိစ္စဖြစ်စေတာပါလေအခုနေခါမှာယောဝါရကိုသဘောကျပြီးတော့ဓမ္မဘဝမရှိဘူးလို့ယူတဲ့ပုဂ္ဂိုလ်တူကဘုရားဟောတရားလို့ဘာလို့လုံးနဲ့လူတွေယောဝါရဖြစ်ကုန်အောင်ကျမ်းစာတွေရေးထုတ်ပြီးတော့ဒီလိုပြောမျိုးတွေကိုပြောနေတယ်လို့ကြားရတယ်သူပြောကသက်ရှိသူတော်တွေထဲမှာလူဟာအမြင့်ဆုံးအရင်ဆုံးအစဉ်တန်းရောက်နေတဲ့အတွက်လူသေးရင်တခါဖြစ်တောင်မှလူသာဖြစ်နိုင်တယ်လူရဲ့ညာတဲ့ဘဝမျိုးမဖြစ်နိုင်တော့ဘူးတဲ့သူပြတဲ့အကြောင်းအတူကတော့မကြီးသေးကမကြီးနေတာပေါ့နိုင်တယ်ဓမ္မပဲမပေါ့နိုင်ဘူးညီရကပြောင်းလာခဲ့တဲ့ရွှေရဟာတခါပြန်ပြီးညီရမဖြစ်နိုင်တော့ဘူးအဲ့ဒါများလို့ပါပဲတဲ့ဒီလိုပြောမျိုးတွေကတော့ဘုရားဘာသာဝင်တွေကိုရုပ်ဝါဒပဲညွတ်သွားအောင်လို့ဘုရားမြတ်စွာဘုရားဤတရားစစ်တရားမှန်တွေလဲရုပ်ပြဆင်းပြဖြစ်ကုန်အောင်လို့ပြောဆိုချက်တွေပါပဲဒီလိုပြောတဲ့သူတွေကတော့မာရပိဋကမာနဤဘက်တော်သားတွေလို့သာမှတ်ကြပြီတော့မြတ်စွာဘုရားဟောတော်မူတဲ့အတိုင်းတရားစင်မှန်ကတော့ပုဂ္ဂိုလ်တ္တဝါရယ်လို့အကောင်းထည်ဆိုတာမရှိပါဘူး။ဒါကြောင့်အကြီးငယ်ပုံသဏ္ဍာန်လည်းမရှိပါဘူး။ယုံနာစင်များလည်းရှိပါတယ်။အဲဒီယုံနာနှစ်ပါးထဲမှာလည်းနာစင်ကပြထမ်းပါတယ်။ဒါကြောင့်ပရိစ္ဆေသမုပ္ပါဒသနာတော်မှာမသိမှုအဝိဇ္ဇာကြောင့်ပြုလုပ်မှုသင်္ခါရဖြစ်တယ်။ပြုလုပ်မှုသင်္ခါရကြောင့်ဘဝစိတ်ဝိညာဉ်ဖြစ်တယ်စသည်ဖြင့်ဟောထားပါတယ်ဒီတော့ဘဝတိဖြစ်ရမှာဘဝဟောင်းကရုပ်တွေရောအဲဒီရုပ်တွေရဲ့အစမ်းတတ်တည်ရောဘာမှလိုက်ပါမလာပါဘူးစိတ်နာရဲ့အရှင်ဝါမျှတာလိုက်ပါလာပါတယ်စိတ်ဆိုတာကလည်းငယ်ရွယ်ကြီးရွယ်လို့ထူးခြားရမရှိပါဘူးဒါကြောင့်သင်ကြီးရဲ့စိတ်နဲ့ဇနီးမိကောင်လေးရဲ့စိတ်ဟာအတူတူပါပဲ။ဘုရားကမှပို့ပြီးတော့ကြည်လည်းမကြည်ဘူး၊ငယ်လည်းမငယ်ဘူး။ပြီးတော့ ဒါမှဘုရားရှင်ရဲ့စိတ်နဲ့နွားခွေးစားယူတဲ့တိရစ္ဆာန်တို့ရဲ့စိတ်ဟာလည်းမထူးခြားလာပါဘူးရင်းနေလို့ပြာမချောနိုင်တဲ့စိတ်ရယ်လို့မရှိပါဘူးဒါကြောင့်တချို့လူတွေဟာမူလကစိတ်ငြိစေတာကောင်းတဲ့လူကြီးလူကောင်းတယောက်ဖြစ်ပါလေနဲ့အကြောင်းတမျိုးကြီးကြောင့်စိတ်ချောက်စိတ်ဖောက်များပြီးယူကိုတွားကြတာတွေလည်းရှိနေတာပဲပြီးတော့ခွေးကြီးကလေးခွေးကြီးကံသွားတဲ့လူတွေမှာခွေးကြီးပေါက်နေတာကိုလည်းထင်ရှားတွေ့ရပါတယ်ဒါကြောင့်လူကပြေးပြီးတဲ့နောက်လူတဲ့ညာနဲ့ဘဝမဖြစ်နိုင်ဘူးဆိုတာဟာအသိဉာဏ်ကြီးလည်းမရှိပါဘူးဘုရားဘာသာတရားတော်နဲ့လည်းဆန့်ကျင်ပါတယ်အမှန်ကားစိတ်ဆိုတာဟာသဒ္ဓါတိအစရှိသောတရားကောင်းတွေနဲ့ပွားများထုံပေးရင်တိုးတက်ရင်တန်လာပါတယ်ဒါကြောင့်ဒီကံဤမှာသဒ္ဓါတိအစရှိသောတရားကောင်းတွေနဲ့အထုံရလာရင်ဒေဝီအချမ်းမဲ့ဒေဝီအချမ်းမဲ့မှာသင်္ကြန်မြင့်မြတ်တဲ့စိတ်ဝိညာဉ်လေးဖြစ်ပေါ်လာပါတယ်အဲဒီလိုစိတ်ကဘယ်မှာဖြစ်တယ်လဲဆိုရင်လူဘဝနတ်ဘဝဓမ္မဘဝဆိုတဲ့သူတို့ဘဝတွေမှာဖြစ်ပါတယ်ပြီးတော့ဒီစိတ်ကိုလောဘဒေါသအစရှိတဲ့တရားစိုးတွေနဲ့ပူးတဲ့ထားရင်သုံးညတဲ့စိတ်တွေဖြစ်လာပြီးတော့အစဉ်တိုင်းစောကြပါပါတယ်ဒါကြောင့်ဒီကံဤမှာလောဘဒေါသအစရှိတဲ့တရားစိုးတွေနဲ့ညှဉ်းနှွမ်းလာခဲ့ရင်ဒေဝီအချမ်းမဲ့မှာယုံညာနဲ့စိတ်ဝိညာဉ်လေးဖြစ်ပေါ်သွားပါတယ်အဲဒီလိုသိကဘယ်မှာဖြစ်တယ်လဲဆိုရင်ငရေဘုံသိသံဘုံကြိတ်တာဘုံအပိယကေဘုံခေါ်တဲ့အပေဘဝတွေမှာဖြစ်ပါတယ်ဒီနေရာမှာစိတ်ကငရေဘုံနတ်ဘုံစသည်အဝိဉ္ဇီကိုဘယ်လိုလုပ်ပြီးတွားရောက်နိုင်ပါသလဲလို့စဉ်းစားစရာရှိပါတယ်စိတ်ဆိုတာကအထယ်ရရှိတာမဟုတ်ဘူးဒါကြောင့်စိတ်မှာမိရာရဲ့ဝိရာရဲ့လို့ဘာမှမထူးကြပါဘူးအခုလည်းတို့စဉ်းစားကြည့်ပါပထမကိုကြောကိုစဉ်းမြင်ကြည့်ပါဘူးနော်ကဲဒုတိယဇေကုံစေရကြီးကိုအောင်ကြည့်ကြည့်ပါဘယ်ဟာလားပူကြတယ်လဲဘယ်ဟာလားမှပူဘူးကြပါဘူးဒူတူပါပဲဒါပါကြောင့်လဲလို့ဆိုရင်စိတ်မှာအထယ်တရားမရှိလို့အစီအစာမရှိဘူးအလိုရှိရာကိုအာရုံပြုလိုက်ရုံနဲ့ရောက်သွားနိုင်တယ်။ဒါကြောင့်ပါပဲ။ရုပ်ကိုယဉ်နေတဲ့ဆိုရင်တော့ဒီတန်လေးမြို့ကနေပြီးသင်္ဘောလေးရောက်အောင်ကားငါပြီးသွားလိမ့်မယ်။သင်္ဘောကလည်းတရံသွားရလိမ့်မယ်။ရန်ကုန်ဘက်ရောက်တော့လဲကာဒနာစီးပြီးသွားရလိမ့်မယ်။ရေကုန်ပြားချင်းရောက်တော့လဲဘုန်းတော်ဘွာရတဲ့နေရတာတော်တော်ကြအောင်မယ်အဲဒီကပြန်လာတော့လေအသွားကလိုပဲအဆင့်ဆင့်နဲ့အချင်းတော်တော်ကြာကြာပြန်လာလိမ့်မယ်အဲ့ဒါစိတ်နဲ့ယူကြွားချဖို့ပါပဲခန္ဓာကစိတ်နဲ့ဒီကုံသွားလိုက်တာဘာမှမကြောက်ဘူးခန္ဓာလေးနဲ့ပြန်ရောက်လာတယ်ခင်းကြီးလည်းမကုန်ဘူးဒါရင်မဟုတ်သေးဘူးငင်ဟာညာကိုလည်းစိတ်နဲ့သွားလိုက်ရင်ဘာမှမကြောက်ဘူးပါဆိုလည်းမှတို့ဒီပေါင်းလည်းမှတို့မာလည်းမှမာလည်းမယူရဘူးဘယ်သူကမှလည်းမတားမြင်ဘူးဘယ်သူကမှလည်းမတားမြင်နိုင်ဘူးသွားခြင်းသွားလိုက်ရံခြင်းပြန်လိုက်နဲ့စိတ်ကအလိုရှိတိုင်းတို့နိုင်ပါလေငရေပြင်းနာပြေတွေလည်းသွားခြင်းရင်သွားနိုင်တာပဲဘာမှအစီတားမရှိဘူးနောက်နေခြင်းလည်းမရှိဘူးလွယ်လွယ်ပါပဲဒါကြောင့်ငရဘာတွေမှာဒေဂာမိကဆွဲလာနေတဲ့အတိုင်းဘဝကောင်းဘဝဆုံးဘဝဆိုးတွေမှာထွက်ကြပါလေဒေဂာမိကစင်ကြယ်တဲ့ကုသိုလ်စိတ်နဲ့ဆွဲလာပြီးသေးလာခဲ့ရင်လူဘဝနာဘဝဆိုတဲ့ဘဝကောင်းတွေမှာစင်ကြယ်တဲ့ပြိတိစိတ်ဝိညာဉ်လေးဖြစ်ပေါ်လာပါလေအဲ့ဒါကိုလူဖြစ်တယ်နာဖြစ်တယ်လို့ခေါ်ရပါလေဒေဂာမိကဉာဏ်ဝန်းနဲ့အကုသိုလ်စိတ်နဲ့ဆွဲလာပြီးသေးလာခဲ့ရင်အပေါ်ပေါ်တွေမှာငင်ွားနဲ့ပြိပြိစိတ်ဝิญဉ်လေးဖြစ်ပေါ်သွားပါတယ်အဲ့ဒါကိုငရေကြသွားတဲ့သိစံဖြစ်သွားတဲ့နွားဖြစ်သွားတဲ့ခွေးဖြစ်သွားတဲ့စသည်ဖြင့်ဖွားရပါတယ်ဘုရားကပြောခဲ့တဲ့အရှင်ဒိဋ္ဌာယံတော်မှာတော့ဒီကနေ့မှာငင်းငါမနှိမ့်တဲ့လောဘကာမိသန္တာနဲ့ဆွဲလာပြီးသိခဲ့တယ်မေးဆိုတာကလည်းနောက်ဆုံးစိတ်ကလေးချုပ်ကြောက်သွားတာကိုခေါ်ရပါပဲ အဲဒီလိုမြင်မနဲ့အမှုသစိနဲ့ဆွဲလမ်းပြီးပြခဲ့တဲ့အတွက်အဲဒီနောက်ဆုံးစဉ်ကလေးလည်းကြောက်သွားရောသံဃာကရုပ်ခန္ဓာလဲမြင်နှမ်းနဲ့မရိဒိစိတ်ဝิญဉ်လေးလည်းဖြစ်ပေါ်သွားရောတကယ်ရှင်ဖြစ်တော့ရဟန်းဘဝကရုပ်ကိုဘာမှလိုက်ပါမလာပါဘူးဒီကနေ့ဆွဲလမ်းခဲ့တဲ့မြင်နှမ်းနဲ့ကာမဆန္ဒစိတ်ရဲ့အရှင်းဘဝလောက်သာလိုက်ပါလာပါတယ်ဒီလိုရံဘွားကတန်းဖြည့်ရတာဘာကြောင့်လဲဆိုတာကိုစစ်ဆေးကြည့်ကြအောင်လို့သီလမစင်ကြဲလို့လားမဟုတ်ပါဘူးသီလကစင်ကြဲပါတယ်ဒါပြင်ဘာကြောင့်လဲလို့ဆိုရင်ကာမေသန္တာကိုရှုမှတ်ပြီးပယ်တဲ့အရိယာဝါဒအရိယာတို့နေမှာမနေဘဲနဲ့သင်္ကန်းကိုတတ်မဲ့နေတတ်နေတဲ့ကာမေသန္တာဆိုတဲ့ပုရိသနေမှာနေနေလို့ပါပဲဒီကမေသနာကိုပြောဖို့ရဟန်းတော်များမှာညစွာပြုအပ်ပေးထားတဲ့မိလို့ရှိပါတယ်။အောက်တည်ဆုံးအားဖြင့်မစ္စောခနာခေါ်တဲ့သင်္ကေတနဲ့သင်္ကေတို့ညစွာပြားကမတိသင်္ခာယောနိတော်ဇီဝရံမတိသေးဝတိစသည်ဖြင့်ညွှန်ကြားထားခဲ့ပါတယ်။ယောနိတော်တင်တော်အကြောင်းအားဖြင့်ဝါနိမလမအားဖြင့်မတိသင်္ခာပတိသင်္ခာယဉာဏ်ဖြင့်သင်္ကေတရေးဇူရံသင်္ခာတော်ပတိသေးဝတိမြွေအတုံးဆောင်ဤမိမာလာမာတဲ့ဆင်ញင်ပြီးတုံးဆောင်ပါတဲ့ဘယ်လိုလဲဆိုရင်ဒိတာတာဧကောပတိဃာတာယပဲပြောချင်းွယ်ကချင်းကျုံငါဩနာတာဘူရပတိဃာတာယပဲပြောချင်းွယ်ကချင်းကျုံငါပတိသေးဝတိမြွေအတုံးဆောင်ဤစသည်ဖြင့်ညင်ကြထားပါလေလူများမှာအဝတိဝတ်ဆင်ကြတာကတော့လာပါတင်တယ်ဘုရားလည်းရွေကြပါလေ။ရဟန်းများမှာတော့လာပါတင်တယ်အောင်ဆိုတော့ရွေကြမပါပါဘူး။အမှန်ကတော့ရုပ်ကိုယ်ကြီးကအေးဘူးစာတော့ဘေးအနေနဲ့တွေ့ရင်မခံနိုင်ဘူး။ဒါကြောင့်အဲ့ဒီအေးဘူးတွေကိုကာကွယ်ဖို့ရှင်မက်စသည်မနစ်ဆက်နိုင်အောင်ကာကွယ်ဖို့အမြင်တော်တဲ့ကိုယ်ငါတွေဖုံးကွယ်ထားဖို့စသည်ဖြင့်ဒီကျိုးများတော့လာရွေပြီးတော့ဝေးရသုံးလောက်ရပါလေ။ဒါတော့ဝိသင်္ဂဟာလာဖို့တောင်းဖို့မလိုပါဘူးလုံလုံမို့ရာလောက်ပဲလိုပါတယ်ဒါကြောင့်သင်္ကန်းကိုကိုယ်ရသုံးလာရတာဟာအနာကိုရင်းမုံအောင်ဖုံးပြထားရတယ်လို့ယွန်စရာညီကြီးတွေကိုဖုံးပြထားရတယ်လို့ရုပ်ကိုယ်ကြီးလုံလုံအောင်မလွဲတာလို့ကိုယ်ရသုံးဆောင်ရတယ်လို့ဒီလိုဆင်ញင်ပြီးသုံးဆောင်ရပါတယ်ဒီတော့ဝိသင်္ကန်းကလာဖို့ကောင်းမှုလဲဝိသင်္ကန်းကလာလို့ကောင်းလို့လဲပါရစရာမရှိဘူးမလာလို့မကောင်းလို့လားသိပြစရာမရှိဘူးဒါကြောင့်သင်္ကန်းနဲ့စားပြီးနိတ္တတာယာမှုကာမိသနာဟာလုံးဝလည်းကျင်းသွားနိုင်တယ်လောကမကျင်းတောင်းကြောပါသွားနိုင်ပါလေဒီရင်အတုပါသဘောသင်္ခါရသဘောနဲ့ဆင်ញင်မုံလည်းရှိပါသေးတယ်နိတ္တတာယာမှုဖြစ်နေတဲ့အခါမှာအလွယ်ဆုံးအကောင်းဆုံးကတော့အဲ့ဒီနိတ္တပါရမှုကိုရှုမှတ်ပြီးပြတာဟာအလွယ်ဆုံးကောင်းဆုံးပါပဲ။မပြောင်းမချင်းရှုမှတ်နေရင်နောက်ဆုံးကြတော့အဲဒီနေ့တဲ့ပါရမှုဟာလုံးဝပြောက်သွားပါလိမ့်မယ်။လုံးဝပြောက်စေကောင်းရှုမှတ်နေရင်ကိုရှုတိုင်းရှုတိုင်းအရိယာဝါဒနေရင်တည်းကိုရောက်နေပါလေ။ဘေးရန်တဲ့လုံးညုံနေပါလေ။ဒါကြောင့်ခုနကပြောခဲ့တဲ့အရှင်ဒိဋ္ဌာယဟာဒီလိုရှိမှရင်းသာပြန်တော်မူသားမယ်ဆိုရင်တမ်းမဖြစ်နိုင်ပါဘူး။နာယသူဂတိကိုရောက်ဖို့ရှိပါတယ်။ဒါပေမဲ့အဲဒီညာကမေတ္တာမှုကိုရှိမှပြီးမပေဘူးလက်ခံထားတယ်။လက်ခံတော့ဘုရင့်ရှင်တင်ရောက်နေတာပေါ့။အပေလေးမလုံးညုံတဲ့နေရာရောက်နေတာပေါ့။ဒါကြောင့်သူ့ခင်ဗျာရဟန်းဘုရားကမျက်စိလေးမေးပြီးသူ့စိတ်လေးကြားသွားနေတဲ့တိုင်နဲ့သူ့သင်္ကန်းထဲမှာပဲဥပ္ပဒါန်ကြီးဖြစ်ရှာတယ်အများကြီးမျက်နှာသွားရှာတာပါပဲဒီနေရာမှာတရားရဟန်းတွေကမူတော်ဤကိုယ်ရဲ့အတွက်အထူးသတိပြုလို့ဆင်ခြင်ဖို့ကောင်းပါတယ်ညာမှာဆွေးလမ်းကြရတာဘာမှဗျာနာရှိတာမဟုတ်ဘူးသင်္ကန်းလေးတစ်ထည်ပဲရှိတယ်ဒါလေးတစ်ထည်ကိုပဲဆွေးလမ်းရုံနဲ့တောင်းမှတန်းဖြစ်သွားသေးတယ်ဆိုတော့မူတော်မှာဆွေးလမ်းကြရတွေကဘယ်လောက်များနေတယ်လဲအရာတွေကိုဒီဝဒေဝကြတော့မစွဲလမ်းမဲ့တင်နေအောင်အာဟုဇရာများရှိသလား မရှိသေးဘူးလားဆိုတာသိမြင်ကြည့်ကြရမယ်။အဘိုးဇာရှိနေရင်တော့လက်ခမောင်းမှာခတ်ကြသေးတော့အဘိုးဇာမရှိသေးရင်တော့အခုမြတ်စွာဘုရားပေးထားတဲ့အရိယနေရင်နဲ့လုံးချင်းချင်းနဲ့အောင်အရိယဝါဒနေရင်ကိုစောစောလေးကကြိုတင်ပြီးဆောက်ကြပြီးတော့လောကမှာအိမ်ဆောက်တယ်ဆိုရင်ဇေယျင်းလူကလည်းရှိဖို့လိုပါတယ်။ဒါလိုပါပဲအရိယဝါဒနေရင်ကိုဆောက်ရမှာလဲဇေယျစကားကလိုပါတယ်။အဲ့ဒါကဘာလို့လဲဆိုရင်သောတော်ပိုင်းကပြောခဲ့တဲ့အတိုင်းဗရာတရားရှိဖို့လိုပါတယ်။ဒါကြောင့်ဒီအရိယဝါဒတရားကိုပွားများရင်အပေဝိသဒီမှာလွတ်မြောက်တယ်ဆိုတာကိုယုံကြည်ရမယ်။မယုံကြည်ရင်တော့ဒီအရိယဝါဒအိမ်ကိုမဆောက်နိုင်ဘူး။ဒါကြောင့်ကတော့ကိုယ်တိုင်တွေ့ပြီးမှယုံကြည်နိုင်မယ်မတွေ့ရင်တော့မယုံကြည်နိုင်လေဘူးလို့ဒီလိုဆင်မြင်ပေးကြပြန်တယ်ယုံကြည်ဆိုတာကတွေ့ပြီးမှယုံကြည်ရတာလည်းရှိပါတယ်မတွေ့ရင်ကအသိယုံကြည်နဲ့ချင်းချင်းယုံကြည်ရတာလည်းရှိပါတယ်မရောက်ဘူးသေးတဲ့အရာကိုယထာနဲ့အဖြစ်ဖြစ်မမောနဲ့အဖြစ်ဖြစ်ဉာဏ်နဲ့အဖြစ်ဖြစ်သွားတဲ့အခါမှာအဲဒီယထာသင်္ဘောလေညာမောရှိလိုက်သွားရင်မိမိလိုရှိတာရကိုရောက်မယ်ဆိုတာသူရောလူရောနဲ့မှားဆချင်းနေပြီးယုံကြည်ရပါတယ်အဲဒီလိုယုံကြည်ပြီးအဲဒီယထာသင်္ဘောလင်းညာကိုစီးရင်လိုက်ပါသွားမှမိမိလိုရှိတာရကိုရောက်ပါတယ်အကယ်၍မိမိကကိုယ်တိုင်မရောက်ဘူးကိုယ်မိမိကကိုယ်တိုင်မစီးဘူးမရောက်ဘူးတဲ့အတွက်မယုံလို့မစီးဘဲနေရင်တော့အဲ့ဒီမိမိလိုရှိရကောမရောက်နိုင်ပါဘူး။ဒါလိုပါပဲ။အရိယဝါဒတရားကလည်းသောသောတွေကဒေသနာနဲ့အသိယုတ်နဲ့ချင်းချင်းပြီးယုံကြည်တော့အားဖြင့်အားထုတ်ရပါလေ။ဒီလိုအားထုတ်ပါမှအရိယဝါဒနေမှလည်းနေရပါလေ။နိဗ္ဗာန်ကိုလည်းသိမြင်ရပါလေ။ဘယ်ဝိသဒီမှလည်းလွတ်မြောက်ရပါလေ။မယုံလို့အားမထုတ်ပဲနေရင်တော့အရိယဝါဒနေမှလည်းမနေရဘူး။နိဗ္ဗာန်ကိုလည်းမတွေ့နိုင်ဘူး။မလုံးမနဘူးစင်တွေမှာကြီးနေနေတဲ့အတွက်အဘယ်ဝိသဇင်းနဲ့လဲမပြတ်သေးဘူးဒုက္ခတွေရောက်သွားပါလိမ့်မယ်။နောက်ပြီးတော့ခန္ဓာဥပမာထဲမှာခီးသွားတဲ့လူဟာယထာလံဆုံးမင်းမောလံဆုံးလေလံဆုံးဌာနရောက်တဲ့အခါကျတော့ကိုရောက်ချင်တဲ့အရာဟုတ်ဟုတ်ကိုစစ်စစ်စင်ကြည့်ရပါလေ။ဒီလိုစင်ကြည့်တဲ့အခါမှာကိုရောက်ချင်တဲ့အရာဟုတ်မှန်နေရင်မိမိစီးနှင်းလာခဲ့တဲ့ဉာဏ်ထားကြီးစဉ်ဟာလာမှပဲမူလကညီကြလိုက်တဲ့စကားတွေဟာလည်းအမှန်ပဲလို့ဒီကံဆုံးဖြတ်ယူကြည်ရပါတယ်အဲ့ဒါကတော့ကိုယ်ပြီးမှယူကြည်ရတာမျိုးပါပဲယေရိယဝါဒတရားကလည်းဒီနည်းတိုင်းပါပဲတကယ်တမ်းအားထုတ်လိုက်တဲ့အခါမှာအခုဘုန်းကြီးပြောခဲ့တဲ့အတိုင်းသမာဓိညာအထူးကိုဖြစ်ပေါ်လာတာကိုကိုယ်တိုင်တွေ့ကြပါလိမ့်မယ်အဲဒီတော့မှမိမိတို့အလိုရှိနေတဲ့တရားစစ်တရားမှဟုတ်သလားမဟုတ်ဘူးလားဆိုတာစစ်ဆေးကြည့်ကြပါအဲလိုစစ်ဆေးကြည့်တဲ့အခါမှာဟုတ်မှန်ကြောင့်မျက်မှောက်တွေ့ရပြီးတော့အဝိဇ္ဇတတာရာဆိုတဲ့မတုံ့မလို့တဲ့ဝင်ယူကြည့်တဲ့သရာတရားနဲ့ခိုင်ခိုင်ငင်းငယ်ကြီးယုံကြည်သွားကြပါလိမ့်မယ်ညဇာတရားကြီးတရားတော်ကအစစ်ဆေးခံနိုင်တဲ့အိဥပတိကတရားတော်ပါလာကြည့်စမ်းပါလို့တိုက်တွန်းလိုက်တဲ့တရားတော်ပါတဲ့လောကမှာမကောင်းတဲ့ရတာကိုစားဖို့ရမတိုက်တွန်းရဘူးဘာကြောင့်လဲဆိုရင်တစ်ခါသားပုဂ္ဂိုလ်ကစားကြည့်လို့အရာတာမကောင်းမှသိရတော့တိုက်တွန်းတဲ့လူကိုအပြစ်တင်တဲ့အရာတာကောင်းကလေးများကိုကြည့်ကြည့်ရင်တော့စားရတဲ့လူကအမှန်တရားကျေးဇူးတင်တာပါလေဒါလိုပါပဲမြတ်စွာဘုရားတရားတော်ကကောင်းကောင်းတို့တိုက်တွန်းတဲ့အတွင်းအားထုတ်ကြည့်တဲ့သူကတရားရတာကောင်းနေကိုသိရတဲ့အတွက်တိုက်တွန်းတဲ့လူကိုကျေးဇူးတင်လို့မဆုံးနိုင်အောင်ရှိရပါတယ်။ဒါကြောင့်အေဤပါတိကောလာကြည့်စမ်းပါအကျင့်ကြည့်စမ်းပါလို့တိုက်တွန်းလိုက်တဲ့တရားတော်ပါတဲ့။အဲသူပြောခဲ့တဲ့အတိုင်းသောသောတွေကယုံကြည်ထားဖို့လိုပါတယ်။အဲဒီယုံကြည်တဲ့တရားတရားအရိယဝါဒနေရင်ကိုဆောက်ဖို့အရင်နည်းဒီရင်းတို့မျိုးပါပဲဒီကမဖုန်နေကတရားတို့တရားမြတ်တွေကိုအခုဘုရားရင်မှာရအောင်အားထုတ်လို့တဲ့သစ္စာမကလည်း ထက်ထဘာသာကြည့်ဖို့လိုပါတယ်ဒါလည်းသိစိကတမျိုးပါပဲပြီးတော့မဆုံးမနဲ့ပြင်းပြင်းထန်ထန်အားထုတ်တဲ့လုံလဝီရလက်ရှိဖို့လိုပါတယ်ဇေကောင်းကိုလိုပါတယ်ဒါလည်းသိစိကတမျိုးပါပဲဒီသရဆန္ဒဝီရဆိုတဲ့ဉာဏ်စကားနဲ့ပြုဆောင်ရင်တော့အရိယဝါဒနေရင်ကိုရောက်နိုင်ပါတယ်။ယုံကြည်တယ်လိုလားတယ်မပြင်းဘူးဆိုရင်ဓာတ်၆ပါးကပေါ်လာကြငါကိုရှုမှတ်နိုင်ပါတယ်။ dual ရင်လည်းမှတ်နိုင်တယ်။ရရင်ထိုင်ရင်အေးရင်စားရင်တောင်းရင်လည်းမှတ်နိုင်တယ်။မတိုင်းမတိုင်းအရိယဝါဒနေရင်ကိုဆောက်လုပ်နေနေတာပဲ။အရိယနေရင်နဲ့ဝင်ရောက်နေနေတာပဲ။အဲဒီလိုရှုမှတ်နေရင်မြင့်တဲ့လူရင်နဲ့ကာမိဆန္ဒဖြစ်ပေါ်လာရင်အဲ့ဒါကိုမြင့်တဲ့မြင့်တဲ့စသည်ဖြင့်မှတ်လိုက်ရင်အရိယဝါဒနေရင်ကိုဆောက်လုပ်နေပြီညီတာလဲအရိယဝါဒနေရင်နဲ့ဝင်ရောက်နေပြီညီတာလဲအဲ့ဒီလိုမှတိုင်းမှတိုင်းအပေါ်လေးကလည်းလွံ့မြောက်လွံ့မြောက်သွားတာပဲရဲမြဲကြတာပဲပိုက်ကတည်းကမှမကုန်မဲနဲ့အရိယနေရင်ကောင်းတဲ့မှာလဲနေရတယ်ဘယ်သေးမှလဲလွတ်တယ်အမှန်တန်ကိုမြင်ကြပါရဲ့ဒီလိုနဲ့ကျွေးကျွေးမဲ့ပဋိညာနဲ့ရင့်တာပြည့်စုံလာတဲ့အခါကျတော့နိဗ္ဗာန်ကိုလည်းဆောက်ရောက်ပြီးတော့အရိယပုဂ္ဂိုလ်စစ်ဖြစ်သွားနိုင်ပါရဲ့အဲဒီခါကျတော့အရိယနေဝင်ကြီးတွေကိုယ်ပိုင်ရပြီးတော့သိချလက်ချက်တင်းတင်းကြပ်ကြပ်ကြီးနေသွားရပါရဲ့အခုလူတွေလည်းနှိပ်ကြည့်ပါအင်းကြီးအင်းကောင်းနဲ့နေခြင်းကြသလားအင်းကိုအင်းကိုကြီးလေးနဲ့နေခြင်းကြသလားအင်းကြီးရဲ့ကိုညင်မှာလဲနေခြင်းကြသလားလို့မေးကြည့်ပါကိုညင်ထဲမှာလဲနေခြင်းတယ်လို့တော့ဘယ်သူမှဖြေမင်းမထင်ပါဘူးအင်းကိုအင်းကိုကြီးလေးနဲ့နေခြင်းတယ်လို့လည်းဖြေကြမယ်မထင်ပါဘူးအင်းကြီးအင်းကောင်းနဲ့နေခြင်းတယ်လို့ကြီးဖြေကြမှာပါပဲဒါကြောင့်လဲဆိုရင်အင်းကြီးအင်းကောင်းနဲ့နေရတာကမေးရတယ်လည်းကျင်းတယ်တင်းတင်းတယ်လည်းရှိတယ်ဒါကြောင့်ပါပဲအဲ့ဒါလိုပါပဲသံဃာစကားမှာလည်းအင်းကြီးအင်းကောင်းနဲ့တူတဲ့အရိယာနေအိမ်မှာနေခြင်းမလားအင်းဆုံးနဲ့တူတဲ့ပုရုဇဉ်နေအိမ်မှာနေခြင်းမလားအင်းမရှိတဲ့ကိုယ်ဉာဏ်နဲ့တူတဲ့ဘာလာပုရုဇဉ်ရဲ့အခြေအနေမှာပဲနေခြင်းမလားလို့မေးကြည့်ပါအဲ့ဒါကိုကိုယ့်အကိုယ်ပဲဖြေကြပြီတော့ဒါကိုဘုန်းကြီးကဖြေလို့ကြည့်ရင်မှားကြည့်လဲမှားနေမယ်မာရမုန်းလို့ဆိုတော့ဘုန်းကြီးကဘုန်းကြီးတော်နဲ့ဖြေရရင်အရိယာနေအိမ်ကိုရွှေ့ချရလိမ့်မယ်။တချို့ကမုရိနေနေအိမ်ကိုသဘောကျရင်လည်းကြာနေကြမယ်။ပြောလုံးဖြစ်ဘူး။အမှန်မှာတော့အရိယာနေအိမ်ကနေဖို့ရာကောင်းပါလေ။အစင်တားလည်းမြင်တယ်၊ဘေးရန်တွေလုံးညုံတယ်။အဲဒီတော့အပေလေးပါဘေးရန်တွေကလုံးညုံအောင်အရိယာနေအိမ်နဲ့ခန္ဓာညာညာတင်းတင်းတည်းကြီးနေပြီးတော့သွားနိုင်အောင်အရိယာဝါဒဆိုတဲ့အရိယာနေအိမ်တရားတွေကိုဒီဆောက်ဖို့ရာဒီကနေ့ညဒီမှာဘုန်းကြီးကဒီတရားကိုဟောနေတာပါပဲအခုအရိယာနေအိမ်ဆောက်ဖို့ရာဘယ်နှခုပြီးသွားရလဲလို့ဆိုတော့တတိယဆောင်ဆောင်နဲ့ပြည့်စုံရမယ်ဆိုတာတခုပြီးသွားပြီမြာလေးပါးရှိရမယ်ဆိုတာလည်းပြီးသွားပြီ။အင်္ဂါ၅ပါးကိုပြောရမယ်ဆိုတာကတော့အင်္ဂါ၅ပါးရဲ့ကတပါးပဲပြီးသေးတယ်။မြစ်တဲ့လူချင်းကျွေးမြည်တင်းအလင်းပဲပြောက်လေဆိုတာလေးတပုတ်ပဲပြီးသေး။သူကလေးဖို့ကြာနေသေးတယ်။နောက်ပြီးတော့အင်္ဂါ၆ပါးနဲ့ပြည့်စုံရမယ်ဆိုရခြင်းဉာဏ်အားတွေကတော်များပါသေးတယ်။အဲဒီကျမ်းသာကျမ်းနေတာတွေကပုဂ္ဂုရည်ကြီးပါတယ်။နေခံကြလဲလာပြီးတော့တရားကိုဆက်လက်နာကြဖို့တရားဆိုတာဒီဆုံးအောင်နာဖို့ရည်ကြီးပါတယ်။ညဇာပြားရဲ့လည်းတဲ့တော်ခါကာလတုန်းကညဇာပြားကြီးမျက်မှောက်မှာတောင်မှအကြောင်းမညီညွတ်လို့ရှိရင်တရားဆိုတာကမရနိုင်ဘူး။ရောင်းညွတ်မှရတယ်။ဒီနေရာမှာတရားမရခြင်းရဲ့အကြောင်းကငါ့ခုရှိရဲ့ပါလေလဲဆိုလို့ရှိရင်ကိရိယာပရိဟာနိနဲ့ပါပမိဒတာတဲ့ကိရိယာပရိဟာနိနဲ့ပါပမိဒတာဆိုတဲ့အကြောင်းတစ်ခုဟာ တရားဥကိုမရနိုင်အောင်အန္တရာယ်ပြုတတ်တယ်နှောင့်ရှက်တတ်တယ်တစ်ချိန်လုံးကမြတ်စွာဘုရားဟာဗံဃာတော်ပြိဿတွေနဲ့တရင်ကုန်ပြီနေတော့ကန္တကာဆိုရက်ဘရဝိုင်းနဲ့သစ္စာဆိုရက်လူဝေကြောင့်တကားပြေရောက်လာကြတယ်အဲဒီတော့ရောက်လာတဲ့အခါမှာမြတ်စွာဘုရားရဲ့ပါဝင်နေမှာရှိနေတဲ့ဗံဃာတော်တွေငင်သက်သိမ့်မှုနေတာကိုမြင်ရတော့ကန္တကာဆိုရက်ဘရဝိုင်းဟာသာရဏာမြင်မကယသိဖြစ်ပေမဲ့သူ့မှာတရားတွေဖြစ်တယ်မယ်လို့ပြည်တယ်ဆိုတော့ဒီလောက်များတဲ့တန်ဃာတော်တွေထဲမှာတပါးမှလည်းလှုပ်ခြင်းမရှိဘူးခြေလှုပ်ခြင်းမရှိဘူးစကားပြောဆိုခြင်းမရှိဘူးသိနေပါသေးတယ်ဒီမျိုးစရာကောင်းပါသေးတယ်ဒါဟာအမြဲတမ်းကောင်းတဲ့ဩဝါဒနဲ့ဆုံးမထားလို့ဖြစ်မှာပဲလို့ဆင်ခြင်ပြီးတော့သူ့စိတ်ထဲမှာသဘောကျညီညွတ်သွားတယ်ဒါကြောင့်ဘုရားမြတ်စွာဘုရားကအဲ့ဒီကြောင့်ထုတ်ပေါ်ပြီးလျှောက်တယ်ဒီလိုလျှောက်တော့မြတ်စွာဘုရားကကန္နကပရပိုင်းသင်ပြောတာမှန်ပါတယ်ငါတိသားတွေကိုကောင်းသောဩဝါဒနဲ့ဆုံးမထားပါတယ်ဒီတန်ငါတော်ဒီထဲမှာတချို့ကရဟန္တာတွေပဲတဲ့ဘုရားပြောကြတဲ့အတိုင်းတတိတွေအမြဲထင်နေတဲ့ပုဂ္ဂိုလ်တွေပေါ့လေတချို့ကလည်းအနာဂါနေတဲ့တတိတွေလေးပုံသုံးပုံပြုဆောင်နေတဲ့ပုဂ္ဂိုလ်တွေပေါ့တချို့ကလည်းသရဂါနေတဲ့တတိတွေတော်လာပြည့်စုံနေတဲ့ပုဂ္ဂိုလ်တွေပေါ့ဒီကျိုးကလည်းသောတာပန်နေတဲ့တတိယလေးပုံတုံပြည့်စုံနေတဲ့ပုဂ္ဂိုလ်တွေပေါ့ဒီကျိုးကလည်းပဲမတိပ္ပံတရားတွေကိုပွားများအားထုတ်နေစေပုဂ္ဂိုလ်တွေပဲလို့မြတ်စွာဘုရားကဒီလိုမြင်ကြတော်မူပါတယ်တတိပ္ပံတရားအားထုတ်နေတဲ့ပုဂ္ဂိုလ်မှာတတိကပြည့်စုံပြီလို့မဆိုရသေးတော့လဲရှိတယ်တော့တော့ရှိနေပါတယ်ဒါကြောင့်လက်ကိုကျင်လို့ရှိရင်ကိုကျင်တဲ့စိတ်ကလေးကစားပြီးကိုကျင်တယ်ကိုကျင်တယ်လို့ရှုပြီးတော့ကိုရဲ့အခါမှာလည်းကိုရဲ့ကိုရဲ့လို့ရှုပြီးတော့ကြီးကြီးချင်းကိုယ်သွားတယ်မယူပါနဲ့ရုပ်တရက်ကိုမိဆမ်းမိတာရယ်လို့မယူဒါကြောင့်သူကအင်းကိုသိကြနေတယ်စကားပြောနေတဲ့အခါမှာလည်းအကျိုးရှိမရှိသိညာသေးတယ်အဲဒီလိုမျိုးရင်လည်းပြောကျင်တဲ့စိတ်ကလေးကိုပြောကျင်တယ်ပြောကျင်တယ်လို့မှန်နေရတယ်။ဒါကြောင့်ပြောစရာအကြောင်းကမလုံတော့ရင်မပြောဖြစ်တော့မလို့တာလို့ပြောကြရင်လဲပြောတာလေးကိုမှန်နေရတော့စကားတွေကအပေါ်မူရင်းများများမဖြစ်ဘူးများများမပြောဖြစ်ဘူး။ဒါကြောင့်အင်းကြီးရနေပါတယ်။ညစာကြီးဘဝဉာဏ်မှာရှိနေတဲ့ပုဂ္ဂိုလ်တွေမှာတချို့ကယဟနာတချို့ကအနာဂံတချို့ကသရဂံတချို့ကသောတာပန်တချို့ကပရိသတ်ဉာဏ်ပွားများနေတဲ့ပုဂ္ဂိုလ်တွေဖြစ်နေကြတယ်ကမ္မထလွတ်လွတ်တဲ့ပုဂ္ဂိုလ်ရယ်လို့မရှိဘူး။ဒါကြောင့်သိပြီးပြင်မွေနေတယ်ဆိုတဲ့အကြောင်းကိုမြတ်စွာဘုရားကမင်းရှိပါတယ်။ဒီလိုမင်းရှိတော့သစ္စာဆိုတဲ့လူအကြောင်းတရားကပြောက်ထားတယ်။မြတ်စွာဘုရားတဲ့မြတ်စွာဘုရားလူတွေကိုဖြောင်းမအောင်ဆုံးမတာအင်မတန်ကောင်းပါတယ်တဲ့။အဲတိစ္ဆာတွေကမကောက်ကြည့်ဘူးဖြောင်းမတယ်သစ္စာတွေဟာသူတို့လုံနေကြအောင်လုတ်တာပဲယင်းကြီးစွန့်ငင်းနေစွန့်ကြလိုက်တာပဲယင်းငယ်စွန့်ငင်းနေစွန့်ကြလိုက်တာပဲဗာရိညာတွေသူတို့မစင်စားဘူးပြီးတော့လူတွေကလိမ့်ညာပြီးငါပဲလိုလုတ်ပြီးငါပဲလိုလုတ်မယ်လို့ဒီလိုကောက်ကျစ်တဲ့အကြံမရှိဘူးသူတို့မလုတ်ချင်ရင်သူတို့မကြိုက်ရင်သူ့ကလုတ်တာပဲလူတွေကတော့ဒီလိုမဟုတ်ဘူးဗျာတဲ့လူတွေကတောက်ကြည့်တယ်ရှင်းမာတဲ့မျိုးမြက်ကွယ်မာတဲ့မျိုးနဲ့ရှင်းမာတော့ဖြင့်အကျိုးကိုလိုလားလို့ရောင်းရောင်းမေတ္တာရှိရောင်းရောင်းလုပ်တတ်ကြပါတယ်မြက်ကွယ်ကြတော့ဒီလိုမဟုတ်ဘူးအကျိုးမဲ့တွေလုပ်တတ်ကြပါတယ်လူတွေဟာအင်မတန်ကောက်ကြည့်ပါတယ်အဲဒီလိုကောက်ကြည့်တဲ့သဘောရှိနေတဲ့လူတွေရဲ့စိတ်ဓာတ်တွေကိုဖြောင်းမအောင်မြတ်စွာဘုရားပြုမြင်ထားတာသိကောင်းတာပါပဲဗျာလို့လို့ကြောက်ထားတယ်ဒါတော့တတိတော်လဲလောကြောင့်ငယ်လို့ဒီတိထံတရားကိုရံမှရံသာပွားများနေပါတယ်ဗျာလို့သူကချီးကျူးပြီးတော့ကြောက်ထားကြတယ်ဟုတ်တယ်တတိထံတရားဟာစိတ်ဓာတ်ပြည့်ရင်းမှာအလွန်ကောင်းတဲ့တရားပဲလူတွေကောက်ကျင့်နေတယ်ဆိုတာဟာ ကိုယ်စိတ်ကောက်ကျင့်နေတာကိုမသိလို့ပါပဲကိုယ်စိတ်ကိုသိနေရင်ဘယ်မှာကောက်နေတော့မလဲကိုယ်စိတ်ကလေးကောက်ရင်ကောက်မှန်းပြီးဖို့မကောက်ရင်လည်းမကောက်မှန်းပြီးဖို့သိတာနုပါဒနာအလွန်ကြီးကြီးပါလေသိတာနုပါဒနာကောက်မှန်းပြည့်စုံတဲ့ပုဂ္ဂိုလ်မှာဒီလိုကောက်ကျစ်တဲ့သဘောတွေဘာမှမဖြစ်နိုင်ဘူးသူစိတ်တွေဟာအားလုံးချောက်ဆင်းနေတယ်အလွန်ကောက်နေပါဗျာသစ္စာကအဲဒီလိုလျှောက်ထားတော့မြတ်စွာဘုရားကပုဂ္ဂိုလ်လေးမျိုးဝေဘာပြီးဟောတော်မူတယ်ဒါပေမဲ့ပုဂ္ဂိုလ်လေးမျိုးဝေဘာမယ်လို့ကောင်းစဉ်စင်ငါးရှိသေးအဲဒီသစ္စာကပါကြောတယ်ဆိုတော့အရှင်ဘုရားတတိတော်မှာကိစ္စတွေကများတယ်ဗျာသာဝေယဆံယူပါအောင်လို့မြတ်စွာဘုရားကိုလျှောက်တယ်။အဲဒီလိုလျှောက်တဲ့မြတ်စွာဘုရားကသူ့ကိုဟာပိဒမျိုးငါဟောတဲ့တရားဆောင်းနာအောင်လို့ပြောရမယ်နေနိုင်မှာမဟုတ်ဘူး။အာနာလည်းနေကြတဲ့စိတ်ကမပတပါနဲ့နားနေတော့သူ့မှာဘာမှအကျိုးရှိမှာမဟုတ်တော့ဘူး။ဒါကြောင့်မြတ်စွာဘုရားကလည်းသူ့ကိုမတားနိုင်။အဲဒီတဘောအတိုင်းပဲဆိုပြီးတော့ဆံယူလိုက်ရပါတယ်။မေတ္တာပြန်သွားတဲ့မြတ်စွာဘုရားကမင်းရှိတယ်ဖြစ်သားတို့ပိဿာဟာဒီညာရှိတယ်သူဟာငါဗျာအခုဟောမဲ့ဒေသနာစတာရှိသေးထသွားလို့ဒီဒေသနာဆုံးအောင်နာလဲရလို့ရှင်သူဟာသောတာပန်ဖြစ်မယ်သောတာပတိမဲ့ရသောတာပတိဖို့ရသောတာပတိမဲ့ဖို့ရမယ်အကျိုးများပါမယ်လို့မိန်တော်မူပါတယ်အဲ့ဒါကိုအကြောင်းပြုပြီးတော့တရားထာမှာဖွင့်ပြထားပုံကတော့မြတ်စွာဘုရားကြီးမျက်မှောက်မှာတောင်းမှတရားရလိုက်တဲ့ပုဂ္ဂိုလ်တွေနဲ့တရားမရပဲဖြစ်နိုင်သေးသလားဆိုတဲ့အကြောင်းကိုမျိုးစုံထုတ်ပြီးတော့ဖြစ်နိုင်ပုံကိုဒီလိုဖွင့်ပြထားပါတယ်။မေဘုံမြတ်ကြီးအကြောင်းကကိယပရိဟာမိယပါပမိတ်တာယဒလောမကုရှိပါတဲ့။ကိယပရိဟာမိဆိုတာကပြုရင်ပြုလိုက်တာကိုပြည့်စုံမပြုခြင်းမပြည့်ကျင့်တာတဲ့ပြုရင်ပြုလိုက်တာကလည်းပဲမျိုးရှိပါလေဟောတဲ့ပုဂ္ဂိုလ်ကပြုရင်ပြုလိုက်တယ်များပြည့်စုံအောင်မပြုရတာတည်းမျိုးနားတဲ့ပုဂ္ဂိုလ်ကပြုရင်ပြုလိုက်တယ်များရောပြည့်စုံအောင်မပြုရတာတည်းမျိုးဒီလိုမျိုးရှိပါလေဟောတဲ့ပုဂ္ဂိုလ်ကမောဖို့နေပါရမယ်လားတရားကိုပြည့်စုံအောင်မဟုတ်ဘူးဆိုလို့ရှိရင်ဟောတဲ့ဆရာရဲ့တာဝန်လိုနေတာတဲ့ဟုတ်တယ်ဟောတဲ့ပုဂ္ဂိုလ်ကမကုဏ္ဏိဗံရနိုင်လောက်အောင်တရားကိုပြည့်စုံစွာမဟောလို့ရှိရင်တပြုရဘယ်နဲ့လုပ်ပြီးတော့အထုတ်ရမလဲ။တချို့ကတရားအထုတ်ရှင်များပါလေ။ဒါပေမဲ့တရားအောင်မဲ့ဆရာကမရှိဘူး။ညီပြေလာမြမဲ့သူကမရှိဘူး။ဒါနဲ့တချို့လူတွေကအိုးပုဒေကုန်ဆရာကြတယ်။တရားလည်းအမ်းထုတ်လို့ရဘူး။တရားရဖို့ဆိုတာတော့ဝေးရော။အဲ့ဒါကြောင့်ဟောတဲ့ဆရာကလုံးနေလို့တရားမရတာလည်းရှိပါတယ်တဲ့ဒါကတော့ဆရာတော်ဝင်ချွင်းကြပါပဲအခုဘုန်းကြီးတော်ကတော့ဆရာတော်ဝင်ချွင်းရအောင်လို့အပြည့်အစုံဟောနေပါတယ်တိုက်တွန်းနေပါတယ်ဒါကြောင့်ဘုန်းကြီးတို့တော့ဆရာတော်ဝင်တဲ့ကလူရာမရှိပါဘူးတချို့ကတတိဖြစ်တဲ့တရားနာပုဂ္ဂိုလ်တွေကတရားကိုဆုံးအောင်မနာဘူးရနာရနာလဲကျင့်ပါဆိုတော့မကျင့်များဘူးကျင့်ရနာလဲနည်းနည်းလောက်ပဲကျင့်တယ်ပြည့်စုံအောင်မကျင့်ဘူးအားမထုတ်ဘူးအဲဒီလိုပြည့်စုံအောင်မလုပ်တဲ့မကျင့်တဲ့အတွက်အဲဒီပုဂ္ဂိုလ်မှရသင်ရလိုက်တဲ့တရားကိုမရပဲဖြစ်သွားရပါတယ်အခုပြောနေတဲ့သစ္စာဟာမြတ်စွာဘုရားမျက်မှောက်မှာပဲသူကတရားကိုဆုံးအောင်မလာလို့တရားဆုံးအောင်နာပြီးနှလုံးသွင်းလိုက်ရင်သောတာပန်ဖြစ်သွားနိုင်ပါရဲ့နဲ့အဲဒီအကျိုးကိုမရပဲဖြစ်သွားကြပါလေ။ဒါကြောင့်ဘုန်းကြီးဟောတဲ့တရားလဲသုံးအောင်လာကြပေါ့။အဲဒါကလည်းအကြောင်းသူမရှိရင်ပေါ့လေ။ကျမာရီတို့ပြည်ပြင်ကိစ္စတို့လိုမကင်းလာတာတွေကရှိနေတော့လဲမတတ်နိုင်ဘူး။အကြောင်းမျိုးလို့ရှင်တော့လက်ဖြံလဲလာပြီးတော့ဆက်လက်ပြီးတရားနာကြပေါ့။ဘုန်းကြီးရတဲ့ဒီတန်လင်းဘက်ကိုလာဖို့ရသိပြီးတော့မလွယ်ဘူးအခုတခါရောက်လာတာအကြောင်းမျိုးလုံးလို့ရောက်လာတာပဲရောက်တမ်းကအောင်စီယုံကြောင်းသင်္သမုတ်ကိစ္စကြီးတာနဲ့အဲဒီသင်္သမုတ်ကိစ္စအတွက်ပဲဘုန်းကြီးကတောင်းခံခဲ့ပါတယ် အဲဒီကိစ္စကြည့်ရင်ရန်ကုန်ကိုနေခြင်းပြမို့ပါပဲပြီးတော့လဲအဲဒီသေတမှုကိစ္စအတွက်ပြင်းနေအောင်စေရင်ဘုန်းကြီးကရှူဖို့ကပါဆိုပြီးတော့သူကတာဝန်ရှင်နေနဲ့ပြင်းလို့လာရုံမှပဲဆိုပြီးတော့လိုက်လာခဲ့ပါတယ်အဲဒီလိုသေတမှုကိစ္စကိုဝန်ခံထားပြီးတဲ့နောက်ဒီတန်လင်ကဒကာကြီးကိုလာတာရောက်လာတယ်တန်လင်နဲ့တွေ့ရင်ဒီဒကာကြီးကိုလာတော့ယောဂီတွေကရှိနေတော့သူတို့ကမပြောဘဲနဲ့ဒိဋ္ဌိလိုသားတော့မဖြစ်ဘူးကိုတောင်မကြည့်ရဖြစ်နေလိမ့်မယ်ဆိုပြီးတော့ဒကာကြီးကိုလာကိုပြောခဲ့ပါတယ်ဒါလို့ပြောတော့ဒါချင်းတရားအပြန်ကြတော့တန်လင်မှာတရားဟောရင်မကောင်းဘူးလားတဲ့ဒီလိုကိုလာကလျှောက်ပါတယ်ဒါတော့ဘုန်းကြီးလည်းတာယဟန်လည်းဆိုတော့လည်းပဲကောင်းပါရဲ့လို့တရားဟောဖို့ကလက်ခံလိုက်ပါတယ်ဒါကြောင့်အဲ့ဒီတင်သမို့သွားရင်အကြောင်းညွှန်လို့အခုတရားဝဲဖြစ်လာပါတယ်နောက်တစ်ခါလာပြီးဟောဖို့ရဆိုတာကတော့ဘယ်တော့မှအကြောင်းညွှန်မှမသိသေးဘူးဒါကြောင့်နေ့စဉ်ကလည်းလာပြီးတော့တရားနာကြပေါ့တရားမြတ်ခြင်းအခြားအကြောင်းတစ်ခုကတော့ပါပမိတ္တာတဲ့ပါပမိတ္တာဆိုတာကိုတရဏေတိုက်ညမာပြန်လို့ရှိရင်တစ်ဖက်သားပုဂ္ဂိုလ်မှာတော်တော်မခံနိုင်ရကောင်းတယ်ပါပကသူယုံမှာမိတ္တကမိတ်ဆွေယုံမှာရမိတ်ဆွေနဲ့ပေါင်းတယ်လို့တဲ့ဒါလို့ဆိုတော့တစ်ဖက်သားပုဂ္ဂိုလ်ကိုသိပြီးနှိမ့်ချရရောက်ပါတယ်ဒါဝင်နဲ့သူစကားတရနဲ့ကဘယ်လိုလဲရတော့ဒီညာကိုကြောင်းတော့ဤဘာသာပြန်လို့လည်းမဖြစ်ဘူးလူရင်းကတော့မိတ်ဆွေမကောင်းတော့ပါပဲ။ယုံမာရမိတ်ဆွေဆိုတဲ့စကားကယင်ပြီးလုံးအာကြီးယင်ပြီးလုံးအာကြီးလို့ချော့ပေါ်ပြီးဘာသာပြမယ်ဆိုရင်မိတ်ဆွေမကောင်းလို့မိတ်ဆွေကောင်းမရှိလို့မကောင်းတဲ့မိတ်ဆွေများရှိနေလို့ဒီလိုလဲဆိုနိုင်ပါရဲ့။မကောင်းတဲ့မိတ်ဆွေရှိတဲ့သူဆိုတာဘယ်လိုလူလဲဆိုရင်အထာထာကဇာတတာမင်းကိုဥပမာထုတ်ပြပါရဲ့။ဇာရတမင်းဟာပါရမီရှိတဲ့ပုဂ္ဂိုလ်ပဲ။ဗာမညပလတုတ်တရားကိုကြားနာတဲ့အခါမှာသူဟာသောတာပန်ဖြစ်ဖို့ရာပါရမီကောင်းသောပြည့်စုံနေပါတယ်တဲ့။ဒါပေမဲ့လို့သူဟာဒေဝရာဆိုတဲ့ဘဝမိတ်တယုံနာတဲ့မိတ်ဆွေကိုဆရာဖြစ်နေကိုယ်ကိုမိတဲ့အတွက်ဒုက္ခညာမှာသူဆရာကမြင်ကြတဲ့အတိုင်းငမရန်ကြီးလို့တဲ့အမှုကိုလုံးမရှာတဲ့ဆရာနဲ့တပည့်ဆိုတာဆရာကပြောရင်တပည့်ကအကောင်းကြီးထင်တာပဲ။ဒါကြောင့်သူဆရာဒီဝရကပြောတဲ့အတိုင်းအနာမကျေးဇူးရှင်ဖခင်ဖြစ်တဲ့ခမည်းတော်ဘုရင်သာရာမင်းကြီးကိုတမ်းမိသွားကြပါတယ်။ဒါကြောင့်ပိရုကာရကထိုက်ပိရုကာရကကထိုက်ပြီးတော့မဲ့ဖို့တရားသူကိုမရပဲလွဲသွားကြပါတယ်တဲ့။ဒါပိရုကာရကကထိုက်အောင်ရှင်ပြားတဲ့ဇေယဒေဝရနဲ့ပေါင်းသိမိလို့ပါပဲ။ဒီပြင်းကြီးလည်းလူပေါင်းမားပါလို့ရှိပါသေးတယ်။ဘုရားလက်ထဲတုန်းကဘုရားနဲ့ဆန်းကျင်မဲ့ဖြစ်တဲ့မိစ္ဆာလေးကြီးဆရာကြီးတွေရှိတယ်အဲ့ဒီဆရာကြီးတွေရဲ့ဩဝါဒတွေကိုနာဂာမိနေတဲ့ပုဂ္ဂိုလ်တွေဟာလဲသူတို့မဲ့ဖို့မရကြပါဘူးအဲ့ဒီပုဂ္ဂိုလ်တွေထဲမှာလဲမဲ့ဖို့ရသင်ရလိုက်တဲ့သူတွေတချို့ရှိနိုင်ပါတယ်အခုကာလမှာလဲလူပေါင်းမှဆရာပေါင်းမှနေလို့တရားမှန်ကိုမကြမ်းမနာရတဲ့သူတွေတရားမှန်ကိုအားထုတ်ခွင့်မရတဲ့သူတွေရှိကြမှာပဲအဲ့ဒါလဲတရားဓမ္မကိုမြာကြီးအကြောင်းတစ်ခုပဲတဲ့ခန္ဓာပြောရတဲ့ဒုယသုဟာမိကအကြောင်းတစ်ခုအခုပြောတဲ့ဘာဝမိတ်တာကအကြောင်းတစ်ခုမဟုတ်တရားဓမ္မကိုမြာကြီးအကြောင်းတစ်ခုဆိုတာဟာဒါနှစ်ခုပါပဲအဲ့ဒီအကြောင်းတစ်ခုထဲမှာဒုယပရိဟာမိမှကျင်းလို့စီရအတွက်အခုတရားကိုအဆုံးတန်ရအောင်နာဖို့ရာအဆုံးတန်ရအောင်နာဖို့ရာကတော့တရားရဲ့တောင်းအောင်ဖြစ်ပါတယ်ဒါကြောင့်နိဗ္ဗာန်ကတဏ္ဍာရီလို့ရှိရင်အကြောင်းညို့လို့ရှိရင်လာပြီးနာကြပေါ့။ဘုန်းကြီးလည်းပဲတဏ္ဍာရီတော့ကြိုးစားပြီးဟောရမှာပဲ။ဒီကနေ့တော့ဇေနာကြီးကလည်းပြီးသွားပြီ။ဒီဇေနာဦးမှာပဲ။ရပ်ခံကြမှာတရားကျင်းလေးတွေဆဲပြီးဟောရမယ်။သံဃာကလေးတွေသို့ပြီးတရားပွဲသိညာသို့ငါအရင်ပဲလေးဂုံ၆ထွေစုံစည်းဆောင်တပါဆို
ငါအရင်ပဲလေးဂုံ၆ထွေစုံစည်းဆောင်တပါ
ပဲရှင်ညာသစ္စာသီရများဆိုသောဇာဟောကြားတော်မူတဲ့ဣရိယာဝါဒတရားတော်ကိုနာယူကြရတဲ့ကောင်းမှုကစေရနာတော်ဤအစွမ်းကြောင့်ဣရိယာဝါဒတရားတော်ကိုအပြည့်စုံနာယူကြမှသာကြပြီးနည်းဣရိယာဝါဒတရားတွေကိုမိမိတို့တန်တာနဲ့ပြည့်စုံအောင်ကျင့်ကြအားထုတ်နိုင်ကြသည်ဖြစ်၍ဥပဒနာညာဆင်ရိယာမညာဆင်းနှင့်ဆင်းရဲခါသိဉာဏ်ရာပြေသောနိဗ္ဗာန်ချမ်းသာတရားတော်များကိုဉာဏ်ဉာဏ်စွာအားဆက်ရွေးမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း။